အမေရိကန်ဆိုင်ယာမြန်မာတန်ယုံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအစိုးရနဲ့ပြည်သူတွေကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဆုံးကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုမတိကျုံညွန်လုပ်ပြီးတော့အခုလိုဆုံးဖြတ်ချက်ချတဲ့ဟာကိုမြန်မာပြည်သူတွေအနေနဲ့အများကြီးဝန်းနဲ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။အဲ့တော့ဒီအောက်လွှတ်တော်ကဒီသူတို့ဆုံးဖြတ်ချက်ထဲမှာခိုင်ကီနယ်တွင်းကနယ်မြေရှင်းလင်းလှုပ်ဆောင်ချက်တွေဟာဟိုလူမျိုးတုံးသွားစေအောင်လှုပ်ရက်တွေပေါ့နော်ဒီလိုပြောပါတယ်နောက်တစ်ခုကဒီ Riders သတင်းတောင်နှစ်ယောက်ပြန်လွှတ်ပေးဖို့ဆိုပြီးတော့လဲတောင်းဆိုပါတယ်သူတို့ဒီမှာပါပါတယ်ဆိုတော့ဒီအပေါ်မှာတမ်မတ်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲရှင
်ဒေါ်သိန်းကြီးတိုက်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရကနေပြီးတော့ခမပြောသွားတဲ့အချက်နဲ့ချက်နဲ့ပတ်သက်ပြီးတော့အရင်ကလည်းအာရက်တီချက်ကိုပြောရတာရှိပါတယ်ဒီရက်တီချက်တွေကလည်းမပြောပါဘူးစကံပြင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေရှိမှဆိုလို့ရှိရင်ပြောကြပါတိုင်ကြပါဒီလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်လည်းဖွဲ့ထားပြီးဖြစ်ပါတယ်တကယ်ပဲတာဝန်ရှိတဲ့လူတွေကိုအရေးယူပါမယ်ဆိုတဲ့ဟာကိုအတိအလင်းပြောထားပြီးဖြစ်ပါတယ်သတင်းတောင်နှစ်ယောက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိရင်တော့သတင်းတောင်နှစ်ယောက်ကိစ္စဟာသူတို့ရဲ့ဒီ investigative journalism နဲ့ပတ်သက်ပြီးတော့သူတို့ကရေးယူခံရတာမဟုတ်ပါဘူးနိုင်ငံတော်ရဲ့လျှို့ဝှက်ချက်ဥပဒေကြောင့်ရေးယူခံတာဖြစ်ပါတယ်ဆိုတဲ့ဟာကိုအကျဉ်းဖန်များစွာပြောပြီးဖြစ်ပါတယ်ခင်ဗျာ
အဲ့တော့အခုဒီ American Outlook တော်ရဲ့အခုဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်မှာတည်ရောက်မှုပေါ့နော်တမ်းမတ်ကြီးဘယ်လိုသုံးသပ်ပါလဲရှင
်ဒါ Outlook တော်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဓိကကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့တိုက်ရိုက်ဆက်ဆံနေရတာကအမေရိကန်နိုင်ငံအစိုးရဖြစ်ပါတယ်ဒီအမေရိကန်နိုင်ငံအစိုးရရဲ့နိုင်ငံခြားရေးမူဝါဒကိုလည်းအစိုးရကနေပြီးတော့ချမှတ်တာဖြစ်ပါတယ်အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်တွေကိုတော့အစိုးရကနေပြီးတော့သူတို့ကမှတ်သားထားမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အစိုးရကဘယ်လိုဆောင်ရွက်တယ်ဆောင်ရွက်လိမ့်မယ်ဘယ်လိုဆက်လက်ပြီးတော့အရေးယူပါမယ်ဆိုတာကတော့အမေရိကန်နိုင်ငံအစိုးရရဲ့အပိုင်းဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာအစိုးရအနေနဲ့ဒီရခိုင်အရေးခင်ပေါ့နော်ဒီကိစ္စနဲ့ကင်တွယ်ပြီးတော့နိုင်ငံတကာဘက်ကဒါပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ဆိုတော့အခုအောက်လွှတ်တော်ကပါဒီလိုမျိုးဆုံးဖြတ်လိုက်တော့နိုင်ငံတကာရဲ့ဝေဖန်မှုတုံ့ပြန်မှုပုံမှန်ပြင်းထန်လာမလားရှင
်ဒါကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကကိုအမေရိကန်ပြည်သူတွေကနေတွေ့ရှိမှာဖြစ်ပါတယ်မြန်မာပြည်သူတွေကတော့မြန်မာနိုင်ငံအစိုးရဆောင်ရွက်ချက်တွေကိုဟိုသိရှိထားတာဖြစ်ပါတယ်မြန်မာပြည်သူတွေကတော့အစိုးရရဲ့ဥဆောင်မှုနဲ့ပြည်သူတွေကနေပြီးတော့ပူပေါင်းဆောင်ရွက်မှုနဲ့နိုင်ငံကောင်းကျိုးအတွက်လုပ်နေရတဲ့အတွက်ကြောင့်လုပ်เสียရှိတာကိုတော့ဆက်လက်လုပ်နေမယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာအစိုးရအနေနဲ့ဒီလူတွေကိုပြန်ပြီးတော့လက်ခံဖို့အပါအဝင်ဟိုဒီကိစ္စကိုပြည်လည်ရေးအတွက်ကြိုးပမ်းနေတယ်ဆိုပြီးတော့ဒါမြန်မာဘက်ကဒီဇိုင်းမှတ်မှတ်ပြောပါတယ်နိုင်ငံတကာဘက်ကတော့ဟိုဒါကိုအရေးတယူမလုပ်ဘူးဒေါက်တာဆန်းစုကြည်အနေနဲ့ကလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုထုတ်ဖော်မပြောဘူးပေါ့နော်ဒီလိုဆွတ်ဆွဲပါတယ်အဲ့တော့နိုင်ငံတကာနဲ့မြန်မာအစိုးရဘက်နှစ်ဖက်ကြားမှာဟိုတစ်ဖက်နဲ့တစ်ဖက်ဒီလိုတော့ပြောနေတာပေါ့နော်ဆိုတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပို့ပြီးတော့နားလည်လာအောင်လက်ခံလာအောင်လှုပ်ဖို့လိုနေတဲ့သဘောလားရှင်တမတ်ကြီးအဲ့ဒီကိစ္စမှာဘယ်လိုများယူဆပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာဘာမှကွဲဝဲထားတာမရှိပါဘူးကျွန်တော်တို့ကတော့အမြဲတမ်းစစ်ကောင်းစီရင်လာနဲ့လုပ်တာဖြစ်ပါတယ်မြန်မာနိုင်ငံသားသဘောတူထားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့အပြည့်အဝတာဝန်ယူပြီးတော့ဆောင်ရွက်သွားဖို့ဆင်လင်းရှိတယ်ဆိုတဲ့ဟာကိုလည်းအမြဲတမ်းပြောနေပါတယ်ဒါကတော့တစ်ဖက်နိုင်ငံရောက်နေတဲ့လူတွေကိုပြန်ပြီးတော့လက်ခံတဲ့ကိစ္စပေါ့လေနောက်ပြီးတော့ပြန်လည်နေရာချထားတာတို့ပြန်လည်ထူထောင်ရေးတို့ဒေသဖွံ့ဖြိုးရေးနဲ့ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုတော့လည်းကုလသမဂ္ဂအေဂျင်စီနဲ့ခုဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီနဲ့ကုလသမဂ္ဂတို့ကပဲဆိုင်ရာမဟာမင်းကြီးရုံးလို့နဲ့ကျွန်တော်တို့ကနှစ်ဖက်နားလည်မှုစာကြံလွှာတယ်လက်မှတ်ထိုးပြီးဖြစ်ပါတယ်အဲဒီစာကြံလွှာပါအချက်လက်တွေကိုတော့အပြည့်အဝလိုက်နာဖို့အများအားဆင်းသင်းရှိပါတယ်ဆိုတဲ့ဟာကိုလည်းအပြည့်ပေးပြီးဖြစ်ပါတယ်နိုင်ငံတကာကနေပြီးတော့ကျွန်တော်တို့ပေါ်မြင်တဲ့အပိုင်းတော့ကျွန်တော်အနေနဲ့ပြောလို့ပါဘူးကျွန်တော်တို့ဘက်ကတော့လှုပ်ရှားရှိတဲ့ဟာကိုစေနာတန်းတန်းနဲ့တကယ်ပဲဂတိ ဒီသားတဲ့အတိုင်းပဲဆက်လက်ပြီးတော့လုပ်ပါမယ်လို့ကျွန်တော်ယုံကြည်ပါတယ်အခုအောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ပေါ့နော်ဒီဂျီနိုဆိုက်ဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်လိုက်တဲ့အပေါ်မှာရောဒါမှကြီးတို့အနေနဲ့ဒါဂျင်ညာချက်ထုတ်ကန့်ကွက်ဖို့ရောရှိပါသေးသလားဒီဟာပေါ်မှာတုံ့ပြန်မှုပေါ့နော်ရှိပါလားရှင်အဲ့တော့ကျွန်တော်အနေနဲ့ကတော့အောက်လွတ်တော်ကလူတွေကိုတော့အခွင့်အရေးရမယ ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရည်တည်ချက်ကိုပြောထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲဒီရည်တည်ချက်ကိုကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ဆွဲကင်ထားမှာဖြစ်ပါတယ်အဲဒီအတိုင်းရည်တည်သွားမှာဖြစ်ပါတယ်ဒါကတော့ဆိုရလေရည်တည်ချက်ဖြစ်ပါတယ်အာကောက်တော့တော်အနေနဲ့အတိအတွက်ကိုရှိရဲ့သူတို့အနေနဲ့အာကျွန်တော်တို့ကမ်းလှမ်းဖိတ်ကြလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ရှင်